ရခိုင်ပြည်နယ်စစ်တွေမြို့နယ်တက်ကဲပြင်းကျေးရွာမှာအမျိုးသားမှတ်ပုံနေနဲ့နိုင်ငံသားဦးစီးဌာနကမွတ်စလင်တွေကိုအိမ်နောက်သူစီးရင်နဲ့မွေးစင်းတွေဒီနေ့မနက်ကစပြီးထုတ်ပေးနေတာဖြစ်ပါတယ်။ဒီနေ့ရုံးချိန်အတွင်းအိမ်နောက်သူတရားခန့်ကိုထုတ်ပေးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ထုတ်ပေးတဲ့အိမ်နောက်သူစီးရင်ရှောက်လာတဲ့မှာလူမျိုးမည်ဖော်ပြမထားပေမဲ့အပြစ်သက်ထုတ်ပေးတဲ့အိမ်နောက်သူစီးရင်ထဲမှာတော့လူမျိုးနေရာမှာဘင်္ဂလီလို့ဖော်ပြထားသလိုဒီအိမ်နောက်သူစီးရင်ဟာမြေအဆောက်အဦအိမ်ငန်းပိုင်ဆိုင်မှုနဲ့လုံးဝသက်ဆိုင်ခြင်းမရှိသေးရလို့မှတ်ချက်ပါရှိပါတယ်။မွေးစင်းတွေမှာလည်းဒီလက်မှတ်ဟာနိုင်ငံသားဖြစ်မှုအတွက်တသက်ကံမဖြစ်စေရလို့ဆိုတဲ့စတဲ့မှတ်ချက်တွေပါရှိပါတယ်။ဒီလိုဖော်ပြချက်တွေအပေါ်ဒေသခံတွေကကန့်ကွက်ပြောဆိုနေကြတာပါ။လုံခြုံရေးအရာအမည်မပေါ်လို့တဲ့ဒုက္ခသည်တဦးကတော့ဒီလိုဖော်ပြချက်တွေကိုမကြိုက်တာကြောင့်လက်မခံနိုင်ဘူးလို့ပြောပါလေ
ကျွန်တော်ဘင်္ဂလားဒေ့ရောက်ဝင်လာတာမဟုတ်ဘူးဘင်္ဂလားဆိုတဲ့ဝါဟာရဟာကျွန်တော်ကလုံးဝသဘောမတူပါဘူးခင်ဗျကျွန်တော်ကဒီအဆီဇန်ကိုတွားယူဖို့အဆီဇန်မရှိပါဘူးခင်ဗျအေးဘင်္ဂလားနာမည်ကိုဖြုတ်ရင်ကျွန်တော်ယူဖို့စံတရှိပါတယ်ခင်ဗျဒီနာမည်နဲ့ဆိုရင်တတလုံးနဲ့အဆင်ပြေမှာမဟုတ်ဘူးဒီနာမည်ကိုပြောင်းအောင်ပြောင်းရမယ်ကျွန်တော်ဘင်္ဂလားဒေ့ရောက်ဝင်လာတာမဟုတ်ဘူးကျွန်တော်ဒီမမနိုင်ငံလွတ်လပ်တဲ့မယားခင်ပေါ်ကျွန်တော်အဖွားတွေအပြည့်တွေဒီမှာနေတာဟိုကျွန်တော်မှာအမတ်တရှိပါတယ်ဟိုကျွန်တော်မှာအဆူရမှာကျွန်တော်ဘက်မှာကိုကြီးဆန္ဒစိတ်တရားမြတ်တမှုရှိတယ်ဆိုရင်ဒီဘင်္ဂလားကိုဖြုတ်ကုန်ပြောင်းရမှာပါ
တက်ဆက်တဲမှာပဲ MVC ကတ်ကိုလည်းရှောက်လူကရှောက်နိုင်တယ်လို့သုံးောက်ချိုးအမျိုးသားမှတ်ပုံနေကတ်ကိုင်းဆောင်ထားသူတွေကိုလည်းနိုင်ငံသားရှောက်လူကရှောက်နိုင်ကြောင်းလာဝကအရာရှိတွေကအတိပေးပြောဆိုထားကြတယ်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီလိုသာလျှောက်လိုက်ရင်ပန်းရောင်နိုင်ငံသားကရရှိမှာမဟုတ်ပဲအစိမ်းရောင်ပြုတ်နိုင်ငံသားကတည်းကရရှိမှာဖြစ်တဲ့အတွက်လူတွေကတော့ဒီအပေါ်မှာစိတ်ဝင်စားမှုမရှိကြဘူးလို့သိရပါတယ်။လုံခြုံရေးအရာအမည်မဖော်လို့တဲ့ဒုက္ခသည်တဦးကလည်းအခုလိုပြောပါလေ
။ကိုစိတ်ဆန္ဒရလာပြီးလှုပ်တယ်လို့လည်းရှိတယ်မလှုပ်မလာတယ်လို့လည်းရှိတယ်လို့မျိုးကိုလူတွေကတော်တော်လေးဟိုစိတ်ဆန္ဒနေတာလေ။ကျွန်တော်တို့မှာတော်တော်သုံးကောက်ချူဟိုအနိုင်နဲ့စင်းနဲ့30ကားပေါ့ခိုင်လာတာတော်တော်တကူအဲ့ဒါကိုသူတို့ပြုတ်နိုင်ရတဲ့ပြင်ကျွန်တော်တို့လာမကန်ဘူးအဲ့လိုမျိုးပြောလာအတန်အားထွက်တယ်။အဲ့လိုတခါတည်းကျွန်တော်တို့နိုင်ငံသားရပြီးမှကျွန်တော်တို့ဒီကိုလက်ခံမယ်အဲ့လိုမျိုးအတန်အားထွက်တယ်အဲ့လိုမျို
းအခုလိုထုတ်ပေးဖို့မနေ့ကဒုက္ခသည်စကန်တွေထဲမှာစကန်ကော်မတီတာဝန်ရှိသူတွေကကြေညာခဲ့တာပါဒီနေ့အိမ်တော်သူစင်းထုတ်ပေးတဲ့နေရာမှာရဲတပ်ဖွဲ့ကလုံခြုံရေးအပြစ်ချထားတယ်လို့သိရပါတယ်အရင်ကလည်းလူဝင်မှုကြီးကြပ်ရေးဌာနကမွတ်စလင်တွေကိုအိမ်တော်သူစင်း MVC ကတ်တွေကိုကွင်းစင်းထုတ်ပေးဖို့အကြိမ်ကြိမ်ဆောင်ရွက်ခဲ့ပေမဲ့ရိုဟင်ဂျာဘင်္ဂလီဆိုတဲ့အသုံးနှုန်းနဲ့နိုင်ငံသားဖြစ်ရေးပြဿနာတွေကြောင့်မအောင်မြင်ခဲ့ပါဘူးအခုဆက်လက်ထုတ်ပေးနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ရခိုင်ပြည်နယ်လဝကဌာနညွှန်ကြားရေးမှူးဦးအောင်မင်းကို IFA ကဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြစ်ကြခြင်းမရှိပါဘူးပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့ကစစ်တွေမြို့ဦးဥဒ္ဓမခန်းမမှာကျင်းပခဲ့တဲ့နေရဲဆုံးခွာသူတွေကိုပြန်လည်နေရာချထားရေးနဲ့ယာယီစကန်တွေပိတ်သိမ်းရေးဆွေးနွေးပွဲမှာတော့ဒုက္ခသည်စကန်တွေနဲ့ပတ်သက်လို့စနစ်တကျစီမံခန့်ခွဲနိုင်ဖို့လူဦးရေအင်တာဗျူးစီးရင်တွေကောက်ယူဖို့စီစဉ်ခဲ့တာလို့ညွှန်ကြားရေးမှူးဦးအောင်မင်းကထည့်သွင်းပြောဆိုခဲ့ပါတယ်ဒီအစီအစဉ်ကိုပူးပေါင်းပါဝင်ကြဖို့ကိုလည်းအဲ့ဒီနေ့ကဦးအောင်မင်းကပြောဆိုခဲ့ပါတယ်
ဒီ IDB စခန်းပိတ်သိမ်းရေးဆိုင်ရာကိစ္စရပ်ပြီးအားလုံးရဲ့အကျိုးစီးပွားဖြစ်ပါတယ်ကျွန်တော်ပြည်내အစိုးရရဲ့နိုင်ငံတော်ရဲ့လမ်းညွှန်မှုအောက်မှာပြည်내အစိုးရရဲ့ပို့ဆောင်မှုကိုကျွန်တော်တို့ကအားလုံးလိုက်တံမှာပါဘူးဒါရီယာပြီးမှာပ
ါဒေသခံမွတ်စလင်တွေကတော့သူတို့ဟာရခိုင်ပြည်내မှာဘိုးဘွားစင်စက်ကပဲနေထိုင်လာသူတွေဖြစ်တာကြောင့်ဘင်္ဂလီဆိုတဲ့အသုံးနှုန်းအပြင်ပြည်နိုင်ငံသားပေးမဲ့အစီအစဉ်ကိုအဓိကကန့်ကွက်နေကြတာလို့ဆိုပါတယ်အစိုးရအနေနဲ့ဤသက်သူတချို့ကိုဆွေးနွေးပြီးဆုံးဖြတ်တာမျိုးမဟုတ်ပဲအောက်ခြေကအများယုံကြည်ကိုးစားတဲ့သူတွေနဲ့ဓာတ်ရိုက်ဆွေးနွေးပြီးမှအားလုံးအသိပြနိုင်မဲ့နီလန်းကိုရှားဖွေးအကောင့်ထဲပေါ်ဖို့လိုလားကြောင်းမွတ်စလင်တွေကပြောပါတယ်အိမ်တော်သူစင်းနဲ့မွေးစင်းတွေထုတ်ပေးတဲ့အစီအစဉ်ကိုဒီနေ့ဒုက္ခသည်တွေကိုအဓိကဆောင်ရွက်ပေးတာဖြစ်ပေမဲ့နောက်နေ့မှာတော့ရွာဒီမှာနေထိုင်တဲ့ဒုက္ခသည်တွေကိုပါဆောင်ရွက်ပေးသွားမယ်လို့သိရကြောင်းတက်ကဲ့ပြင်ကျေးရွာတာဝန်ခံဥလှမြင့်ကပြောပါလေပရိပခတွေကြောင့်2012နောက်ပိုင်းစစ်တွေမြို့နယ်မှာတက်ကဲ့ပြင်ဓားပိုင်တဲချောင်းအုံတော်ကြီးအစရှိတဲ့မွတ်စလင်ဒုက္ခသည်စကန်19ကျော်ရှိပြီးလူဦးရေကတော့3000ကျော်ရှိနေပါလေခင်ဗျာ